မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအချက်အလက်တွေဖြစ်ပေါ်လာအောင်နိုင်ငံခြားကြောထောက်နောက်ခံနဲ့လှုပ်ဆောင်နေကြတယ်လို့စစ်ကောင်စီကခန့်ထားတဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကပြောပါတယ
် What's very fast in the evidence is they trying to sabotage the banking sector in the country so as you know
ပထမအချက်အနေနဲ့နိုင်ငံတွင်းကဘာလုပ်ငန်းတွေပြည့်စည်အောင်သူတို့တွေလှုပ်ဆောင်ကြပါတယ်ပြည်သူတွေဗန်တွေကနေငွေတွေထုတ်ယူကြရအောင်သူတို့လှုပ်ဆောင်ကြပါတယ်။နောက်ပြီးတော့ digital ငွေပေးချေမှုစနစ်ကိုအသုံးမပြုဘဲငွေသားနဲ့အယောင်းဝယ်ပြုတဲ့ဘက်ပြည်သူတွေလှည့်သွားအောင်လှုပ်ဆောင်ကြပါတယ်။သူကပြောသွားတာပါ။ Writer သတင်းဌာနနဲ့တရားပြုလုပ်တဲ့ online interview မှာဝင်းရင်ဦးအောင်နိုင်ဦးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပေမဲ့ဘယ်နိုင်ငံကြားတိုက်ပြည်တွေနဲ့အတိုက်ခံအင်အားစုတွေကနောက်ွယ်ကနေလုံနေကြတယ်ဆိုတာကိုတော့အတိအလင်းပြောမသွားပါဘူး။မြန်မာနိုင်ငံမှာ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေါ်လာနဲ့ရှင်းလိုက်ရင်မြန်မာကျပ်ငွေတက်မှုကပြီးခဲ့တဲ့ September လအတွင်း60ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်။မြန်မာကျပ်ငွေတည်ငြိမ်ဖို့အတွက်ဘိုးဘန်နေနဲ့စွမ်းကုန်စူးစမ်းဆောင်ရွက်နေတဲ့အကြောင်းစစ်ကောင်စီခန့်ထားတဲ့ဘိုးဘန်တာဝန်ရှိသူတွေကပြောပေမဲ့ကျပ်ငွေတက်မှုအနည်းငယ်သာပြန်တက်ခဲ့ပြီးစစ်တပ်ကအာဏာမသိမ်းခင် NLD အစိုးရလက်ထက်မှာရှိခဲ့တဲ့ငွေလဲနှုန်းကိုပြန်မရောက်သေးပါဘူး။ဒါပြင်စစ်တပ်ကအာဏာမသိမ်းခင်မှာငွေကြေးဖောင်းပွားမှုနှုန်း 1.51 ရာခိုင်နှုန်းရှိခဲ့ရာကလက်ရှိငွေကြေးဖောင်းပွားမှုနှုန်းဟာ 6.51 ရာခိုင်နှုန်းရှိနေပြီးနိုင်ငံခြားငွေနဲ့ဆက်ဆက်နေတဲ့လောင်စာဆီနဲ့အခြေခံစားသောက်ကိုပါဝင်ကုန်စည်နှုန်းတွေကတော့ငွေဖောင်းပွားမှုနှုန်းထက်မကအဆများစွာတိတိကျကျတက်နေကြပါတယ်။